နိုင်ငံတကာကြက်ချင်ရဲ့အသည် ICRC ကအစ္စလာမ်ရဲ့အစွန်ရောက် ISIS အဖွဲ့နဲ့ဆက်ဆံရေးတရထူထောင်လို့တယ်လို့ပြောဆိုလိုက်ပါတယ်။ဆက်ဆံရေးတရထူထောင်နိုင်ရင်ဖြင့် ISIS တို့ထိန်းချုပ်ရာအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကဒေသတွေကလူဆယ်သန်းတို့အတွက်အထောက်ပံ့တွေပေးအပ်နိုင်မှာဖြစ်ပါတယ်။ ISIS အဖွဲ့နဲ့ဆက်ဆံရေးတရထူထောင်နိုင်ဖို့နီးလန်းနေရှာဖွေနေတယ်လို့ ICRC ရဲ့ညွှန်ကြားရေးမှူးချုပ် Reef Jacob ကပြင်သစ်သတင်းဌာန AFP နဲ့တွေ့ဆုံမေးမြန်းခန်းမှာဖြေကြားသွားပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်သားတွေအခက်အခဲတွေနဲ့အလုံးလုံးကန်ရတဲ့ဝင်းကျင်ပို့ပြီးတော့ခက်ခဲရှုပ်ထွေးမှုတွေနဲ့ရင်ဆိုင်လာရတဲ့အကြောင်းအရာတွေကိုဆွေးနွေးချမဲ့ဂျီနီဗာကကြက်ချင်ညီလာခံမစခင် ICRC ရဲ့ညွှန်ကြားရေးမှူးချုပ်မစ္စတာဒက်ခော့ကအခုလိုမှတ်ချက်ပြုပြောဆိုခဲ့တာဖြစ်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒီဒေသတွေမှာဘလို့အလုံးလုံးနိုင်မလဲဆိုတဲ့ဖြစ်နိုင်ခြေတွေကိုပြန်ပြီးစဉ်းစားကြရမှာဖြစ်ပြီးဒါမှမဟုတ်ရင်တော့အလုတ်လုတ်စရာနေရာတောင်ရှိမှာမဟုတ်ဘူးလို့ယူဆတဲ့အကြောင်း ICRC ရဲ့ညွှန်ကြားရေးမှူးချုပ်က AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။ဂျီနီဗာရုံးချုပ်ကနေပဲထိုင်ပြီးလက်နက်ကိုင်အဖွဲ့တွေကသူတို့နေမြေတွေမှာအလုတ်လုတ်ခွင့်ပေးမယ်လို့တော့မျှော်လင့်နေလို့မရဘူးလို့သူကထပ်လောင်းပြောပါတယ်။နိုင်ငံတကာချက်ချင်းဒီအဖွဲ့ကြီး ICRC ကနိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်တပုံတွေနဲ့ဆက်ဆံရေးထူထောင်ထားပြီးလည်းဖြစ်ပါတယ်။အစိုးရအဖွဲ့တွေလက်တင်ခံဖို့ဆိုရာနေချင်းညာချင်းလှုပ်ဆောင်လို့ရတာမဟုတ်ပဲအချင်းအတော်ယူပြီးတော့လူမှန်နေရာမှန်လဲဖြစ်ရတယ်လို့လည်းသူကပြောဆိုခဲ့ပါတယ်ရှင်။